အာဖဂန်နစ္စတန်နိုင်ငံမှာစနေနေ့ကကျင်းပခဲ့တဲ့လွှတ်တော်ရွေးကောက်ပွဲကိုတရားဝင်အသိမှတ်ပြုရေးနဲ့ပတ်သက်ပြီးမေးခွန်းထုတ်เสียရဖြစ်နေတယ်လို့အာဖဂန်ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေကအဓိကအဖွဲ့ကြီးတစ်ဖွဲ့ဖြစ်တဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲထူထောင်ရေးအဖွဲ့ FFEA ပြောကြားလိုက်ပါတယ်။မဲမတမာမှုရှိနေတဲ့ဆိုတဲ့တိုင်တန်းချက်တွေနဲ့လုံခြုံမှုမပေးနိုင်တဲ့ဒီရွေးကောက်ပွဲရဲ့အရေးသွေးဟာဆူဆူဝါးဝါးကိုစိုးရင်စရာဖြစ်နေပါတယ်လို့ဆိုပါတယ်။တစ်ချိန်တည်းမှာပဲ NATO ဥဆောင်တဲ့နိုင်ငံတကာလုံခြုံရေးတပ်တွေကဒီရွေးကောက်ပွဲနဲ့ဆက်သွယ်နေတဲ့အကြမ်းဖက်မှုပေါင်းဟာ300ကျော်ရှိနေတာတွေ့ရတယ်လို့ပြောကြားလိုက်ပါတယ်။မဲယုံအဖွဲ့နောက်ကြတာတွေ၊မဲပေးတဲ့ကပ်ပြားကိုအလွဲသုံးစားလုပ်မှုတွေ၊မဲပေးခွင့်မရှိသူတွေမဲလာပေးတာတွေမဲပြားမလောက်ငှမှုတွေနှစ်ကြိမ်ထပ်ပြီးမဲမပေးနိုင်အောင်အတွက်ကာကွယ်ဖို့တုံးတဲ့မှင်းကအမျိုးအစားညံ့မှုတွေပါဝင်ပုံမှန်မဟုတ်တဲ့ပြဿနာတွေအတွက်တိုင်တန်းချက်တွေကိုရခဲ့တယ်လို့အာဖဂန်ရွေးကောက်ပွဲဆိုင်ရာမတမာမှုများကိုတိုင်တန်းမှုတွေလက်ခံတဲ့ကော်မရှင်ကပြောပါတယ်။ဒါအပြင်မဲပေးသူအရေးအတွက်ဘယ်လောက်ရှိတယ်ဆိုတာကော်မရှင်ကအခုထိမကြေညာသေးပေမဲ့အာဖဂန်ပြည်သူ 3.6 တန်းလောက်မဲပေးခဲ့ကြတယ်လို့ပြောပါတယ်။မနစ်ကသမရရွေးကောက်ပွဲမှာတော့6တန်းလောက်မဲလာပေးခဲ့ကြတာပါ။